မာစစ်တပ်စီကိုလေရင်စီတွေမရောက်ရှိအောင်ပိတ်ဆို့အရေးယူပေးဖို့ UK နဲ့တခြားတိုင်းပြည်တွေကိုတောင်းဆိုတဲ့စော်အော်စီအိုရဲ့လှုပ်ရှားမှုအသစ်တစ်ရပ်ကိုမြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကစတင်လိုက်ပါတယ်။ February 10ရက်နေ့နေဆွဲနဲ့ထုတ်ပြန်ချက်တည်းထုတ်ပြန်ပြီးအခုလိုစတင်လိုက်တာပါ။ပိတ်ဆို့အရေးယူရမှာစစ်တပ်ကိုလေရင်စီရောင်းချပို့ပေးနေတဲ့မြန်မာကုမ္ပဏီတွေကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံကိုလေရင်စီပို့ပေးနေတဲ့ UK, EU နဲ့အမေရိကန်ကုမ္ပဏီတွေကိုအဲ့ဒီလိုတင်ပို့ပေးနေတာတွေရပ်တန့်ဖို့လဲတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကအသုံးပြုနေတဲ့ဂျက်လေယာဉ်ရဟယင်နဲ့အခြားလေယာဉ်တွေဟာရုရှားတရုတ်ဆာဗီးယားနဲ့ပါကစ္စတန်နိုင်ငံတို့ကလာကြတာမို့ပုံမှန်အရက်ဘက်ကူးတန်းရောက်ဝယ်ရေးလေယာဉ်တွေအသုံးပြုကြတဲ့ Jet A1 လေယာဉ်စီကိုပဲအသုံးပြုတယ်လို့ဆိုပါတယ်။ဒါကြောင့်ဒီလိုပိတ်ဆို့အရေးယူလိုက်တဲ့အတွက်ပြည်တွင်းလေယာဉ်ခီးစဉ်တွေနဲ့မြန်မာနိုင်ငံမှာစီဖြည့်တဲ့နိုင်ငံတကာလေကြောင်းခီးစဉ်တွေထိခိုက်မှာကိုလည်းကြီးညာချက်ကအတိမတ်ပြုထားပါတယ်။ဒါပေမဲ့လေကြောင်းကနေအတိုက်ခိုက်ခံရတဲ့ပြည်သူတွေရဲ့ဒုက္ခနဲ့ရှင်လိုက်တဲ့အခါဒါဟာနိုင်ရှင်မှုရမပြောပါလောက်တဲ့ထိခိုက်မှုသာဖြစ်တာကြောင့်မြန်မာနိုင်ငံကိုလေရင်စီတင်ပို့တာကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်တာပါ။ပြီးခဲ့တဲ့အပတ်မှာကရင်နဲ့ကချင်ပြည်နယ်တွေမှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူ3ယောက်သေဆုံးခဲ့ပြီးအများပြဒဏ်ရာရရှိခဲ့ကြပါတယ်2021မတ်လကစပြီးလေကြောင်းကတိုက်ခိုက်တာကိုအကြီးအကျယ်စတင်ခဲ့တာကြောင့်လူခွေရင်းနဲ့လူသားချင်းစာနာထောက်ထားမှုဆရာစစ်ကပ်ဘေးကိုမြန်မာနိုင်ငံကကြုံတွေ့ခဲ့ရတယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်လူပေါင်း၄သိန်းကျော်ဟာအိုးအိမ်နဲ့နေရပ်စွန့်ခွာထွက်ပြေးခဲ့ကြပါတယ်တိုင်းသားပြည်နယ်တွေနဲ့စကိုင်းတိုင်းတို့မှာအများဆုံးဖြစ်ခဲ့တာပါအခုလိုအရက်ပဲပြတ်မှတ်တွေကိုလေကြောင်းကတိုက်ခိုက်နေတာတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်ပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ Burma Campaign UK ကပြောပါတယ်